လုံညုံရင်ကောင်စီကိုမစ္စကိုဖီအာနန်အဓိကရှင်းပြခဲ့တာကမြန်မာနိုင်ငံနဲ့ပူးပေါင်းဆောင်ရွက်ဖို့ဖြစ်ပါတယ်။ဒီနေရာမှာဒီမိုကရေစီအသွင်ကူးပြောင်းရေးပြုလုပ်နေတဲ့မြန်မာနိုင်ငံအနေနဲ့ရင်ဆိုင်နေရတဲ့အခက်အခဲတွေကိုလည်းရှင်းပြခဲ့ပါတယ်။မစ္စကိုဖီအာနန်ဆွေးနွေးပွဲအပြီးသတင်းနောက်တွေကိုပြောပြသွားတာက
We should remember that Myanmar is going through a very difficult transition after over 5 decades of military rule.And the
မြန်မာနိုင်ငံအနေနဲ့ဆယ်စုနှစ်၅ခုလောက်စစ်တပ်ရဲ့အုပ်ချုပ်ရေးအောက်မှာရှိခဲ့တာလက်ရှိမှာအင်ပနန်ခက်ခဲတဲ့အခြေအနေမှာစီမံခန့်ခွဲနေရတယ်ဆိုတာမမေ့သင့်ဘူးလို့ဆိုပါတယ်မြန်မာနိုင်ငံအုပ်ချုပ်ရေးစနစ်မှာခေါင်းဆောင်မှုနှစ်ခုတွဲအုပ်ချုပ်ရေးစနစ်ဖြစ်နေပါတယ်ကျွန်တော်တို့အနေနဲ့နှစ်ဖက်လုံးနဲ့လက်တွဲအလုပ်လုပ်ဖို့လိုအပ်တယ်လို့ဆိုပါတယ်ဒီနေရာမှာမစ္စတာကိုဖီအာနန်အနေနဲ့မြန်မာနိုင်ငံမှာ NLD အစိုးရနဲ့ဖွဲ့စည်းအုပ်ချုပ်မှုအခြေခံဥပဒေအရစစ်တပ်ရဲ့အခန်းကဏ္ဍတွေကိုအပြည်ပြည်ဆိုင်ရာအနေနဲ့နားလည်ဖို့ရှင်းပြခဲ့တာဖြစ်ပါတယ်။တောက်ကြနေ့အစည်းအဝေးအပြီးလုံခြုံရေးကောင်စီအနေနဲ့မြန်မာနိုင်ငံကိုပိတ်ဆို့အရေးယူမှုတွေပြုလုပ်နေမယ်ဆိုတဲ့အသံတွေထွက်နေပေမဲ့မြန်မာနိုင်ငံနဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်သွားဖို့အနေထားကိုသဘောတူခဲ့တယ်လို့ဗြိတိသျှသံမတ်ကြီးကသတင်းထုတ်တွေကိုပြောဆိုခဲ့ပါတယ်။သူ့ရဲ့ပြောဆိုချက်ထဲမှာမစ္စကိုဖီအာနန်ရဲ့အကြံပြုချက်တွေကိုအကောင့်ထဲဖော်ဖို့လည်းပါဝင်ခဲ့ပါတယ်။ဒါပေမဲ့မြန်မာနိုင်ငံထဲမှာတော့မစ္စတာကိုဖီအာနန်ရဲ့အကြံပြုချက်တချို့ကိုလက်မခံသူတွေရှိပါတယ်။ရခိုင်ပြည်နယ်အတွင်းဒေသခံတွေဖြစ်တယ်လို့ရခိုင်အမျိုးသားပါတီကပြောပါတယ်။ရခိုင်အမျိုးသားပါတီအထွေထွေအတွင်းမှဦးထွန်းအောင်ကျော်ပြောတာက
ကိုဖီအာနန်အစီရင်ခံစားလဲမှာပါတီအချက်တွေဖွံ့ဖြိုးတိုးတက်ရဲ့အပိုင်းတွေကျွန်တော်တို့လက်မခံနိုင်ကြအကြောင်းမရှိဘူး။ဒါပေမဲ့ဒီကျွန်တော်တို့နိုင်ငံရဲ့အချုပ်အခြာအာဏာနဲ့ထိပါလာမဲ့တရားမဝင်ခုံးဝင်လာတဲ့လူတွေလူတိုင်းလူတိုင်းကိုနိုင်ငံသားအခွင့်အရေးပေးရမယ်ဆိုတဲ့အစံအကြေကြီးနဲ့ကျွန်တော်တို့ဖိအားပေးနေတာဒီကျွန်တော်တို့ရခိုင်ပြည်သူတွေကလက်မခံနိုင်တဲ့ကိစ္စတွေအပေါ်မှာကျွန်တော်တို့ပါတီအနေနဲ့အစိုးရကိုနိုင်ငံရေးအနှစ်သာရအချင်းချင်းကျွန်တော်တို့ဘယ်လိုတင်ပြတုံးဆုံမလဲဒီကိစ္စတွေကိုဘ ਹੁ ကွန်မြူနတီကဆုံးဖြတ်တာပို့ပြီးတော့သိမ်းတော်မယ်လို့ယူဆတဲ့အတွက်ဒီကိစ္စတွေလည်းပါပါတယ်ခင်ဗ
ျရခိုင်အမျိုးသားပါတီအနေနဲ့အစိုးရကိုပြည်သူတွေရဲ့အမြင်ကိုဆက်လက်တင်ပြသွားမယ်လို့ပြောပါတယ်အခုလိုရခိုင်ပြည်နယ်အကြံပေးကော်မရှင်ကိုစန့်ကျင်တာနဲ့ပတ်သက်ပြီးအမြင့်ကျယ်ကျယ်နဲ့တုံးသက်ကြည့်ရှုသင့်ပါတယ်လို့မြင်သူတွေလည်းရှိပါတယ်။တကယ်တော့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အနေနဲ့မစ္စတာကိုဖီအာနန်လိုပုဂ္ဂိုလ်မျိုးကိုရခိုင်ပြည်နယ်အကြံပေးကော်မရှင်မှာတာဝန်ပေးခဲ့တာဟာအပြည်ပြည်ဆိုင်ရာကိုမြန်မာနိုင်ငံအရေးကိုစကားပေါက်အောင်ပြောဆိုနိုင်သူတူကိုတာဝန်ပေးခဲ့တာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုမှနေထိုင်တဲ့အဝေးရောက်ညွန်ပေါင်းအစိုးရအဖွဲ့ဝန်ကြီးဟောင်းဒေါက်တာတင့်ဆွေကတုံးသက်ပါတယ်။
အဲ့တော့ဗမာနိုင်ငံအရေးဟာနိုင်ငံကအရေးတစ်ခုဖြစ်လာတယ်ဆိုတာတော့ကျွန်တော်တို့ညင်လို့မရဘူးခင်ဗျအဲ့ဒီနေရာမှာဒေါ်အောင်ဆန်းစုကြည်ကဟာလာတောင်းပေးထားတဲ့မစ္စတာကိုဖီအာနန်ရဲ့အစီရင်ခံစာသူကိုယ်တိုင်ကုလသမဂ္ဂလူမျိုးရေးကောင်စီမှာတင်ပြဆွေးနွေးခွင့်ရသွားတာဟာပမာနိုင်ငံရဲ့အခြေအနေကိုနိုင်ငံတကာကပို့ပြီးတော့နားလည်အောင်ဖြစ်စေတဲ့ဆောင်ရွက်ချက်တစ်ခုလို့မြင်ပါတယ်အဲ့တော့ဖြည့်ရှင်းတဲ့အခါမှာနိုင်ငံတကာအရေးဖြစ်နေတော့နိုင်ငံတကာကဘယ်လိုမြင်တယ်လဲစိုးရိမ်တယ်လဲဘယ်လိုလှုပ်ရှားတယ်လဲအပေါ်မှာကျွန်တော်တို့တော်တော်လေးဟိုအလေးပေးသတိထားမှာကျွန်တော်မျက်ကွယ်ပြုလို့မရဘူးပေါ့တစ်ချိန်ထဲမှာဒေသခံလိုအပ်ချက်တွေဆောင်ရွက်ချင်တာတွေအားမရတာတွေမလှုပ်ရှားတာတွေအေးနှစ်ခုကိုချိန်ထိုးပြီးကျွန်တော်တို့လုပ်မှရမှာဖြစ်ပါတယ်ဒေသကလူမျိုးစွဲတစ်ခုကိုကြည့်တဲ့အမြင်တစ်ခုပဲကြည့်ပြီးဆောင်ရွက်လို့တော့ကျွန်တော်တို့ရမှာမဟုတ်ပါဘူးဒါကြောင့်အဲ့ဒီပေါ်မှာအမျိုးမြင့်ကြီးကြီးနဲ့ရှေးရနောက်ရေးအတိတ်ကတော့တိုင်းပြည်ရဲ့အမျိုးသားအကျိုးစီးပွားကိုချေခံပြီးတော့နိုင်ငံကအမြင်နဲ့သုံးသပ်မှသာလျှင်အဲဆောင်ရွက်မှသာလျှင်ကျွန်တော်တို့အောင်မြင်နိုင်မှာဖြစ်ပါတယ်အဲ့တော့ကိုဖီအာနန်ရဲ့အဲဟိုတင်ပြချက်ကတစုံတရာအတိုင်းသာအထိနိုင်ငံကကိုရမိုးနိုင်တာကတော့ကျွန်တော်တို့ဒါကျေးဇူးတင်မယ့်ချက်တစ်ခုလို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဒေါက်တာတင့်ဆွေပြောပြသွားတာပါလက်ရှိမှာကုလသမဂ္ဂလုံခြုံရေးကောင်စီကမြန်မာနိုင်ငံအပေါ်အရေးယူမှုပြုလုပ်မဲ့အခြေအနေတွေယိုနယ်လာတယ်လို့ဆိုပေမဲ့အပြည်ပြည်ဆိုင်ရာမှာတော့မြန်မာနိုင်ငံရဲ့ပုံရိပ်ဟာအကောင်းဘက်ကိုရောက်ရှိမလာသေးတာတော့အသေးချာဖြစ်ပါတယ်။တောက်ကြနေ့ကပဲဘင်္ဂလားဒေ့နိုင်ငံလန်ဒရာဝန်ကြီးအော်ဘိုက်ဒူကွာတာကရခိုင်ပြည်နယ်ကပြဿနာအတွက်ကုလသမဂ္ဂကဝင်ရောက်ဆောင်ရွက်ဖို့လိုတယ်လို့ပြောဆိုလိုက်တယ်လို့ပဲအပြည်ပြည်ဆိုင်ရာအနေနဲ့မြန်မာနိုင်ငံကိုဖိအားပေးဖို့တောင်းဆိုနေပါတယ်တခါအီရန်နိုင်ငံဘာသာရေးခေါင်းဆောင်မော်လီဗီအဒူလာဟာမစ်ကလည်း အစ္စလာမ်နိုင်ငံတွေစုပေါင်းညီညီနဲ့မြန်မာနိုင်ငံကအကြမ်းဖက်မှုတွေရပ်တန့်အောင်ဆောင်ရွက်ကြပါလို့တောင်းဆိုနေတာလည်းဖြစ်ပါတယ်ခင်ဗျာ။